ဒီတရင်ပါပဲစီးပွားရေးကဏ္ဍမှာအမေရိကန်တရုတ်ကုန်သွယ်စီးပွားဆက်ဆံမှုမှာတင်းမာမှုတွေပိုးပြီးတော့များပြားလာတဲ့အကြောင်းကိုကျွန်တော်ကြော်စောညွှန်နေသူဦးချမ်းကြီးတို့ကသင်ပြပေးပါမယ်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဂျီရောဘတ်ဖော့မန်ကတရုတ်နဲ့ကုန်သွယ်ရမှာပိုမိုတင်းကျပ်တဲ့ယက်တီချက်ကိုအမေရိကန်ပြည်ထောင်စုကထားရှိဖို့ရန်အတွက်သူဆောင်ရွက်မယ်အကြောင်းဂရီပေးတာကိုဖော်ပြ ဝင်နေပြီလို့ရောဘတ်ပေါ့မန်ကပြောပါတယ်။ကမ္ဘာလုံးဆိုင်ရာလွတ်လပ်တဲ့ကုန်သွယ်မှုဥပဒေသတွေနဲ့အညီပီကင်းကလိုက်နာဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကပီကင်းကိုဖိအားပေးတော်မယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော်ကြီးရောဘတ်ပေါ့မန်ကဆက်လက်ပြောကြားပါသေးတယ်။ဒီအစီအရင်ခန်းစားနဲ့ပတ်သက်ပြီးဦးချမ်းအေးကပြောပြပေးပါလားခင်ဗျာ
။ဟုတ်ကဲ့။အမေရိကန်ဟာတရုတ်နဲ့ကုန်သွယ်ရမှာ2005ခုနှစ်အတွင်းအမေရိကန်ဒေါ်လာဘီလီယံ200အရှုံးပြခဲ့ပါတယ်။ဒါဟာအရှုံးပြတဲ့နှစ်တွေထဲမှာအဆိုးဆုံးဆန်းကျင်ချိုးလိုက်တဲ့နှစ်ဖြစ်ပါတယ်။ဒီလိုအမေရိကန်ဘက်ကဘီလီယံ200အရှုံးပေါ်ခဲ့တာကိုအမေရိကန်ကကြေညာခဲ့ပြီးတဲ့နောက်၄ရက်အကြာမှာအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော်ကြီးမစ္စတာဖော့တ်မင်းကသူ့ရဲ့အစီအရင်ခန်းစားကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။အစီအရင်ခန်းစားကတရုတ်အမေရိကန်ကုန်သွယ်မှုဆက်ဆံရေးဟာမမျှတတဲ့အကြောင်းတရုတ်ပြည်ကပုဂ္ဂလိကပစ္စည်းပိုင်ဆိုင်ခွင့်များအတွေ့အရေးယူဆောင်ရွက်တဲ့ကိစ္စမှာတင်းကျပ်မှုမရှိတဲ့အတွေ့ဆိုရင်ကြောက်ကြမကင်ဖြစ်ရကြောင်းနဲ့တရုတ်ပြည်ဟာတက္ကသိုလ်2000ခုနှစ်ကကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကြီးတဲ့ကိုဝင်လိုက်တဲ့အခါမှာဈေးကွက်ဖွင့်ပေးမဲ့ကိစ္စရပ်တွေအတွေ့ပေးခဲ့တဲ့ဂရီကိုမဖြည့်ဆည်းပေးနေခဲ့တဲ့အကြောင်းများကိုဖော်ပြထားပါတယ်။အဲဒါကြောင့်တရုတ်ပြည်ကုန်သွယ်ရေးနဲ့ပတ်သက်ပြီးချမှတ်ပေးမဲ့အထူးယုံတယုံကိုဝါရှင်တန်ဒီစီမြို့တော်မှာဖွင့်လှစ်လိုက်တာကိုလည်းမစ္စတာဖော့တ်မင်းကကြေညာခဲ့ပါသေးတယ်။ဒါအပြင်မစ္စတာဖော့တ်မင်းဟာအမေရိကန်ရဲ့ကုန်သွယ်ရေးစစ်ဆေးညှိနှိုင်းမှုတူအုပ်ကိုပီကင်းမြို့တော်မှာရုံးဖွင့်ပေးဖို့သူလိုလားတယ်လို့ပြောပါတယ်။ဒီအစီရင်ခံစားအပေါ်ကိုတရုတ်အစိုးရရဲ့တွန်းပြချက်အနေနဲ့ဓာတ်ရိုက်ဘာမှမပြောကြပါဘူး။ဒါပေမဲ့မကြသေးခင်ကတော့တရုတ်အရာရှိများကသူတို့ရဲ့ဈေးပေါ်တဲ့ကုန်ပစ္စည်းများဟာအမေရိကန်က30%သူပြည်သူတွေကိုအမေရိကန်ဒေါ်လာဂရီနဲ့ချီပြီးဈေးသက်သာစေခဲ့တယ်လို့ခုကံကာကွယ်ပြောဆိုလိုက်ပါတယ်
။ဟုတ်ကဲ့ခုလိုရှင်းပြပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ဟောင်ကောင်မှာရှိတဲ့ကုန်သွယ်ကြီးများအသင်းရဲ့ဘောကဘေးဒအရာရှိချုပ်ဒေးဗစ်အိုရဲကလည်းအဲ့ဒီသဘောအမြင်မျိုးပဲရှိပါတယ်။ဒေးဗစ်အိုရဲကအခုလိုသူ့ရဲ့သဘောထားအမြင်ကိုပြောပြပါတယ်
။ There are 30 times as many people in America consuming products as there are manufacturing them.
အမေရိကန်ပြည်ထောင်စုမှာထုတ်လုပ်ကုန်ပစ္စည်းတဲ့သုံးစွဲမှုကအစားပေါင်း30များပါတယ်။ဒါကြောင့်အမြအစွန်းအကြီးကျယ်ရလိုက်တာကတော့အမေရိကန်ကသုံးစွဲသူတွေပဲဖြစ်ကြပါတယ်။တရုတ်ပြည်ကသွင်းကုန်တွေကိုကန့်တတ်လိုက်မယ်ဆိုရင်အမေရိကန်ကသုံးစွဲသူတွေရဲ့အိတ်ထောင်တွေကငွေကိုသာဓာတ်ရိုက်ထိမှာဖြစ်ပြီးသူတို့တွေတခြားနေရာမှာသုံးစွဲမဲ့ငွေဒါမှမဟုတ်စုဆောင်းမဲ့ငွေတွေကပဲ့သွားမှာဖြစ်တယ်လို့မစ္စတာအိုရဲကပြောသွားခြင်းဖြစ်ပါတယ်။အခုလက်ရှိအနေအထားကိုကြည့်မယ်ဆိုရင်တော့တရုတ်ပြည်မှာထုတ်လုပ်နေတဲ့လူသုံးကုန်ပစ္စည်းတွေထုတ်လုပ်တဲ့ကုမ္ပဏီတွေထဲမှာဟောင်ကောင်ကကုမ္ပဏီတွေထဲထောင်းနဲ့ကြီးပြီးတော့ပါဝင်နေတာကိုတွေ့ရပါတယ်။ဒီထုတ်ကုန်တွေကိုအမေရိကန်အပြင်ကျန်းတစ်ကမ္ဘာလုံးကိုဖြန့်ချိပါတယ်။ဒါအပြင်တရုတ်ပြည်မှာကိုယ်ပဲရုံးကွဲဖွင့်ထားတဲ့အမေရိကန်ကုမ္ပဏီတွေလည်းရှိနေပါသေးတယ်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော်ကြီးအိုရဲကတရုတ်ပြည်ကတင်ပို့လိုက်တဲ့ထုတ်ကုန်အားလုံးရဲ့60ရာခိုင်နှုန်းဟာတရုတ်ပြည်တွင်းမှာရှိတဲ့နိုင်ငံခြားကုမ္ပဏီတွေကထုတ်လုပ်လိုက်တာဖြစ်ပြီးအဲ့ဒီအထက်မှာအမေရိကန်ကုမ္ပဏီတွေလည်းအများအပြားပါဝင်တယ်လို့ပြောကြပါတယ်။တရုတ်ပြည်ဟာပုံမှန်အားဖြင့်ပြည်ပကဖိအားပေးတာကိုတုံ့ပြန်မှုမပြုပေမဲ့လည်းပုဂ္ဂလိကပစ္စည်းပိုင်ဆိုင်ခွင့်လိုကိစ္စတွေနဲ့ကြာရင်တော့ဒီအတိုင်းရထားမှမဟုတ်ပဲရှေ့ဆက်ဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းဒါဟာလည်းတရုတ်ပြည်ရဲ့အကျိုးစီးပွားကိုကာကွယ်ရာရောက်တဲ့အကြောင်းပြောကြပါတယ်2008ခုကမ္ဘာအိုလံပစ်အားကစားပွဲတော်ကိုတရုတ်ပြည်မှာကျင်းပမှာဖြစ်ပါတယ်ဒီလိုကျင်းပတဲ့အခါမှာအဲ့ဒီပုဂ္ဂလိကပစ္စည်းပိုင်ဆိုင်ခွင့်ဥပဒေကိုတရုတ်ပြည်ကအလေးပေးပြီးတော့ဆောင်ရွက်ဖို့ရှိတဲ့အကြောင်းအဲ့ဒီလိုမှမဆောင်ရွက်ဘူးဆိုရင်အိုလံပစ်ပွဲတော်အထိမ်းမှပစ္စည်းတွေကိုပွဲတော်ရမုံငွေအထွက်လိုအပ်ချက်တရားအဖြစ်ပီကင်းကထုတ်လုပ်ရောင်းချရမှာတခြားကုမ္ပဏီတစ်ခုခုတစုံတယောက်ယောက်ကပုံစံတူခိုးယူကူချပြီးထုတ်လုပ်ရောင်းချသွားမယ်ဆိုရင်တော့ပီကင်းရဲ့အကျိုးကိုဓာတ်ရိုက်ထိခိုက်မှာဖြစ်ပါတယ်။ဒါကြောင့်မို့လို့တရုတ်ပြည်ဟာဒီကိစ္စကိုတော့အလေးထားမယ်အကြောင်းကိုမစ္စတာဒေးဗစ်ဂူရဲကကြိုတင်ဟောကြားထုတ်ထားတာကိုသင်ပြရင်းဒီသတင်းပါတီဝါရီကဏ္ဍကိုဒီမာရီညနာခွဲပြပါခင်ဗျာ။